ယခုနှစ်ကန်တပ်ဖွဲ့အေအေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ကဆေးရဆုံမှုတွေကျွလွန်နေကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာတက်ကဖော်ပြလိုက်ပါတယ်။ဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့မှာယခုတပ်မတော်အေအေကယခုပြည်နယ်မှာရှိတဲ့ရဲကင်းစခန်းတချို့ကိုစီးနင်းတိုက်ခတ်ခဲ့ပြီးနောက်မြန်မာစိုးရခွင့်ပြုချက်အရစစ်တပ်ကလိုက်လံချေမှုနဲ့စစ်စင်ရေးတွေအတွင်းဥရီမဲ့တပ်ဖြတ်မှုဖမ်းဆီးမှုညှဉ်းပန်းနှိပ်စက်မှုတွေပါဝင်လူ့ခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေတာဖြစ်တဲ့အကြောင်းလည်းဖော်ပြထားတာပါ။ကိုင်မီနေကတချို့ပြန်စစ်စင်ရေးမှာမြန်မာစစ်တပ်ရဲ့အရက်သားတွေပေါ်ချင်းချောက်တဲ့လုပ်ရက်တွေကိုတမင်တက်တက်ကျူးလွန်နေကြောင်းလဲ Amnesty International အဖွဲ့ရဲ့အရှိန်အရှိတော်အရှာဆရာဒါရိုက်တာ Nicholas Buckling ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အေရနက်ကိုင်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာပါဝင်လူခွင့်ရေးချုပ်ဖောက်မှုတချို့ရှိတဲ့ကြောင်းလဲဖော်ပြထားတာပါ။ရောညာမုစတင်နေပေါ်ရက်ဆက်ချင်းချုပ်တဲ့လူရက်တွေကျွလွန်နေတာနှစ်နှစ်မပြည့်ခင်မှာပဲရခိုင်ပြည်နယ်မှာနောက်တစ်ချိန်လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေတာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။2019ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSC ရောညာဆွေးနွေးပွဲကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလက်လံရှင်းလင်းတဲ့စစ်စင်ရေးတွေမှာတော့လည်းရောညာမုစတင်နေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ကျွလွန်နေတဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါ။ရညာဆိုရမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာစစ်တပ်နဲ့ဆွေးရတော့နိုင်ငံတကာဆွဆွဲနေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်နေတာမရှိကြောင်းညှင်းဆန်းလာပြီးကျွလွန်သူတို့ချို့ကိုပေါ်ထုတ်ရေးယူမှုတွေရှိကြောင်းလည်းပြောဆိုထားပါတယ်။